COVID လူနာအသစ်တွေထဲမှာပြည်တော်ပြန်တွေသာတိုးလာနေပေမဲ့လို့ခီးသွွားရာဇဝင်မရှိသလိုလူနာနဲ့ဆက်ဆက်နေသူလည်းမဟုတ်တဲ့ပြည်ရင်းကူးစက်ခံရသူမတွေ့တော့တာနှစ်ပတ်ရှိလာပါပြီ။ဒီနှစ်ပတ်တာကာလအတွင်းမှာပြည်ရင်းနဲ့ကူးစက်ခံရသူမရှိတာဟာ COVID ရောဂါနဲ့ပတ်သက်လို့စိတ်ချရတဲ့အခြေအနေမှာရှိနေပြီလားဆိုတာကိုတင်ဆက်ပေးပါမယ်ကျမဆုစုပါ။ကျမိုင်နဲ့အာကစားဝန်ကြီးဌာနရဲ့စွန်လ၁ရက်ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာတက်ခွဲအတည်ပြုလူနာပေါင်း228ဦးအထိရှိပြီးတော့အဲ့ဒီတည်းကယောဂပျောက်ကင်းသူ138ဦးနဲ့သေဆုံးသူ6ဦးရှိထားပါတယ်။ဝန်ကြီးဌာနရဲ့ထုတ်ပြန်ထားတဲ့စီးရင်တွေအရဆိုပြီးခဲ့တဲ့မေလ18ရက်နေ့မှာတက်ခွဲအတည်ပြုခဲ့တဲ့စောင့်ကြည့်လူနာနံပါတ်183ဟာပြည်တွင်းကူးစက်ခံရသူတွေကတွေ့ရှိတာနောက်ဆုံးဖြစ်ပြီးဒါဟာနှစ်ပတ်တာကာလအထိရှိသွားပြီဖြစ်ပါတယ်။အခုလိုခီးသွွားရာဇဝင်မရှိပဲပြည်ရင်းမှာပဲကူးစက်မှုမတွေ့ရတာ14ရက်တာကြာပြီဖြစ်တဲ့အခြေအနေဟာယောဂကူးစက်ခံရမှုစိတ်ချရတဲ့အနေအထားမဟုတ်သေးဘူးလို့ကျမရင်းနဲ့အကစားဝန်ကြီးဌာနကညွှန်ကြားရင်းမူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်စိတ်ချရတဲ့အနေအထားတော့ရောက်တယ်လို့ပြောလို့မရပါဘူးနော်ကျွန်တော်ကဘာပဲဖြစ်ဖြစ်ဖန်နိုင်ရောကျွန်တော်မြင်နေရတဲ့အနေအထားပေါ့ဒါပေမဲ့ဖန်နိုင်မြင်ရပေမဲ့လည်းကျွန်တော်ကအခက်ပါတယ် challenges ရှိပါတယ်နော်
ပြည်ရင်းကူးစက်ခံရမှုနောက်ဆုံးတွေ့ရှိထားတဲ့လူနာနံပါတ်183အပြီးနောက်ထပ်တွေ့ရှိခဲ့တဲ့လူနာသစ်45ဦးကတော့အီတလီ UAE နဲ့မလေးရှားအပါအဝင်အိန္ဒိယကနေပြန်လာကြသူတွေကတွေ့ရှိတာဖြစ်ပါတယ်။အခုလိုပြည်တော်ပြန်တွေကနေဒီယောဂပါလာနိုင်တာကိုအစကတည်းကကြိုတင်ခံမှန်းမိသားဖြစ်လို့သူတို့ကိုသတ်မှတ်ထားတဲ့နေရာတွေမှာအသွားလာကန့်သက်တာအပါအဝင်ဓာခွဲနမူနာရယူပြီးစစ်ဆေးနိုင်မှုကိုပါကြိုတင်ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ပြည်ရင်းမှာကူးစက်ခံရတာကိုကာကွယ်နိုင်မှုအခုနှစ်ပတ်တာကာလကနေဆက်ပြီးထိန်းသိမ်းထားနိုင်မှုကပြည်သူတွေရဲ့လိုက်နာမှုကအဓိကဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကဆက်ပြောပါဗျ။တ
လသုံးဖို့တလခွေပေါ့နော်။အဲ့အတွင်းမှာ case တွေခက်ပြီးတော့မထွက်လာတော့ဘူး။ဒါကဒီယောဂလက္ခဏာမပြပဲကူးစက်တဲ့လူတွေအနေနဲ့ကလည်းတော့ရောကြသွားတယ်ပေါ့ဗျာ။နော်။ဒါပေမဲ့ဒီဓာတ်ထဲမှာကလူကယ် case ပေါ်လာတယ်။ contact လည်းမရှိဘူးဆိုပေါ့နော်။ဒါဆိုတော့ဒါအထူးလေးလက်ထားပြီးတော့ contact တွေနဲ့နိုင်ရမယ့် case ပေါ့နော်။
ကူးစက်နှုံနဲ့သေဆုံးနှုံတိုးနေတဲ့နိုင်ငံတွေရဲ့အတွေ့အကြုံကိုလေ့လာရမယ်ဆိုရင်ဒီကတ်ယောဂါဟာကူးစက်ခံရသူလုံးဝပျောက်ကင်းသွားပေမဲ့လည်းတစ်ခါထပ်ပြီးတော့ယောဂါဖြစ်ပွားတာတွေ့ရလို့ကာဝယ်ဆေးထွက်မလာခဲ့တဲ့အချိန်အထိပြည်သူတွေအနေနဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့သတိပေးထားပါတယ်။ဒီကနေ့ဇွန်လ1ရက်နေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်213ဦးကလူပေါင်း62သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ 3,800 ကျော်အထိရှိထားပြီးယောဂပျောက်ကင်းလာသူအရေအတွက်ဟာလည်း 28 သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။